ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်အတွင်းမနေ့ကဖြစ်တဲ့တိုက်ပွဲကြောင့်ဒေသခံယွာသား300နီးပါးစစ်ဘေးတန်ရှောင်နေရပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေဟာခုချိန်မှာ1000ကျော်ထိရှိလာနေပြီးတိုက်ပွဲဖြစ်ပွားရာဒေသတွေမှာယွာသားတွေကိုတပ်မတော်ကမတင်ကားလို့ဖမ်းဆီးတာတွေလည်းပုံများလာနေပါတယ်။တိုက်ပွဲတွေပြင်းထန်နေစေရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကို VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
မနေ့ကအင်္ဂါနေ့ပုံနှုံးကျုံမြို့နယ်မြက်လွှဲရအနောက်ဘက်တောင်တန်းပေါ်မှာ AA ဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။မော်စတာစစ်ဟင်းမြို့မှာဒီပုံနှုံးကျုံမြို့နယ်မြက်လွှဲရအနောက်ဘက်တောင်တန်းပေါ်မှာဒီမော်စတာစစ်ဟင်းမြို့ရဲ့ဒီကျမဟင်းမြို့လောက်ခံတဲ့တပ်ပွဲဖြစ်ပွားခဲ့တာရှိတယ်။အဲ့ဒီမော်စတာစစ်ဟင်းမြို့ကိုဒီတမန်လုံးပေါ်လို့ဒီလက်ရှိတဲ့ဆွမ်းတဲ့ပြည်တရှိထိုးဒီကိုမြို့ရဲ့စစ်တမ်းအရမ်းမှာဒီလိုဆက်တင်နေကြအောင်မြေပြင်ထိုးစစ်မှာဒီလိုဖက်ကနေပြန်ပြီးတော့ဒီတက်လာတော့တာရှိတယ်။အဲ့မှာအရာရှိတိပါဝင်နောက်ကြဆုံးပြီးတော့တက်လာတော့တယ်ဒီလိုတနာရီလောက်မှတခါဒီလောကထားပြီးဒီထိုးကြည့်လာတာရှိတယ်။အဲ့ဒီမှာလည်းဒီလိုထားပြီးတက်လာသွားတာပေါ့ဒီတရားကြီး။ဆိုအဲ့ဒီမှာလည်းနောက်က9ဦးလောက်ကျဆင်းတာရှိတယ်။ပြီးတော့ဒီရဟန်းနဲ့စီးနေလာပြီးတော့မှပြီးတော့တနာရီလောက်ကျအောင်ဒီကဘုံကျတက်ခွင့်ကြရှိတယ
်။မနေ့ကတိုက်ပွဲမှာမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုများပြားတယ်လို့ AA ဘက်ကပြောဆိုထားသလို VOA အနေနဲ့သေချာတည်ပြနိုင်ခြင်းမရှိသေးပါဘူး။မလာကိုရဲနေ့ကလည်းချင်းမြင့်နယ်ပလန်ဝါမြို့နယ်ပြင်ဆိုရွာနီးကတပ်မတော်ပြူဟာကုန်းတပ်စခန်းတစ်ခုကို AA ဘက်ကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးလက်နက်ခဲယံစစ်အုံဆောင်ပစ္စည်းမော်တော်ယာဉ်မြောက်များသိမ်းဆည်းရခဲ့မိပြီးစစ်တုပ်ပန်း12ဦးကိုပါလက်ရဖမ်းဆီးနိုင်ခဲ့တယ်လို့ခိုင်တုခကဆိုပါတယ်။ဖမ်းဆီးရမိခဲ့တဲ့စစ်တုပ်ပန်းတွေအထက်မှာအရသားတွေလည်းပါဝင်နေပြီးစီစစ်နေစေလို့ခိုင်တုခကဆက်ပြောပါတယ
်။ဒီပုံကစစ်တုပ်ကကျွန်တော်တို့ဖမ်းဆီးရမိတာရှိတယ်။စစ်တုပ်ပန်းတွေကိုကျွန်တော်တို့စစ်ဆီးတဲ့အခါတော့9ဦးကနေပြီးတော့အရသားတွေဖြစ်နေတာတွေ့ရှိရတယ်။စစ်တပ်နဲ့တူပါလာတဲ့အရသားတွေကိုဒီအရသား9ဦးကိုတော့ကျွန်တော်တို့ကလည်းကြားထဲမှာဆက်ပြီးတော့ရှိတယ်ဗျ။စစ်တပ်ကလည်းဒီလိုတော့ကျွန်တော်တို့ကဆက်ပြီးတော့ဒါထိန်းသိမ်းထားအောင်
ပုန်ကျုံမြို့နယ်ဘုံတော်ရွာနီးနားမှာဖြစ်တဲ့တရက်ပိုင်းတွင်တိုက်ပွဲကြောင့်ရွာသား300နီးပါးဟာယူသယုတ်နဲ့အထက်မြင့်လက်ရွာမှာစစ်ဘေးတန်းချောင်ရောက်ရှိနေတယ်လို့ယူသယုတ်ရွာအုပ်ချုပ်ရေးဖွဲ့ဝင်တို့ကဆိုပါတယ
်။သူတို့ကကြောက်ပြီးတော့ဆွဲပြလာကြတာ။ဆွဲဆောင်နေတဲ့ရဲတွေကတော့ဒီမှာယူသယုတ်ကြီးတော်ကပြေအကူအညီပေးထားတယ်
မနေ့ကရဟတ်ရင်နဲ့ပြစ်ခတ်တာမှာဘုံတော်ရွာကအိမ်နှလုံးကြီးစံကြရောက်လို့အမိုးကားတွေပျက်စီးခဲ့ကြောင်းရွာသားတွေကပြောပါတယ်။တိုက်ပွဲဖြစ်နေတာနဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုနဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။ရခိုင်ပြည်နယ်တွင်းစီရေးပဋိပက္ခပြင်းထန်လာတာနဲ့အမျှလုံခြုံရေးရစစ်ဆေးမှုတွေကလည်းဒေသတွင်းသွာလာရေးမှာခက်သွေနေပါတယ်။မနေ့ညပိုင်းကမြောက်ဦးမြို့နယ်ကျောင်းတောင်ကျေးရွာမှာလူနာသူအပါဝင်လူနာသွားဖို့တဲ့ကျေးရွာသားတွေနိုင်ရေးကူညီပေးရေးဖွဲ့ပေါင်း30ဦးကိုနေမြေခံစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားကြောင်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသွန်းသာစိန်ကအခုလိုပြောပါတယ်
လူနာရဲကျောင်းတောင်ကကျွန်တော်တို့နိုင်ရေးကူညီမှုအပြင်ကလူငယ်6ဦးရဲကာသမာ2ဦးရဲသူတို့ကညစင်နာရီဝန်းညံတော့မှာပေါ့နော်အဲ့ဒီဒီမှာမြောက်ဦးကိုမရောက်ခင်ချောင်းပြည့်ဆိုတဲ့နေရာမှာမြောက်ဦးမြို့နယ်ရဲတပ်တစ်ခုဖြစ်တဲ့ငားလေးစစ်တမ်းကနေပြီးတော့သူတို့ကကိုသားတယ်သူတို့မတင်ထားလို့ဆိုပြီးတော့သူတို့လူနာစမဝင်းရဲကျောင်းတောင်ကဒီနိုင်ရေးကူညီမှုအပြင်က6ဦးရဲကာသမာ2ဦးရဲအဲ့စေဦးကိုသူတို့ခေါ်တော့တယ်ပေါ့နော်
။လက်ရှိဖမ်းဆီးခံထားရတဲ့သူတွေပြန်လည်လွတ်မြောက်ရေးအတွက်ရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌကနေနယ်လုံးဝန်ကြီးကိုမေးမြန်းထားတယ်လို့ဦးထွန်းသာစိန်ကဆက်ပြောပါတယ်
။လွှတ်တော်ဥက္ကဋ္ဌကနေပြီးတော့သက်ဆိုင်ရာနယ်လုံးဝန်ကြီးကိုလမ်းတော့ဖုန်းနဲ့အကြောင်းကြားတယ်။အဲသက်ဆိုင်ရာဒီနယ်လုံးဝန်ကြီးကတော့မြောက်မှာပဲရှိပါတယ်။ဒါသူတို့မကြင်ခါလို့စစ်ဆင်းနေပါတယ်။အပြစ်မရှိလို့ကြည့်ရင်ကြံထောက်ပါပြောရမယ်ဆိုပြီးတော့ခုကတော့ရင်းနဲ့စားရပါကစစ်ဆင်းနေပါတယ်လို့သတ္တဝါကတောင်းပြန်ပါ
ရခိုင်ပြည်နယ်တွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ရွာသားတပေါင်းကျော်ဟာစစ်ပေးသိမ်းရှောင်နေရသလိုစားတောက်နေထိုင်ရေးမှာခက်သွေနေပါတယ်။တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေအပါအဝင်အုပ်ချုပ်ရေးမှူးတွေကိုလည်းမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့ဖမ်းဆီးမှုတွေများပြားလာတာကြောင့်မြို့နယ်တချို့ကအုပ်ချုပ်ရေးမှူးတွေတာဝန်ကနေနှုတ်ထွက်တာတွေရှိနေသလိုလုံခြုံရေးရဲဌာနတွေကိုလည်းရုတ်သိမ်းလာတာတွေရှိနေခဲ့ပါတယ်ခင်ဗျာ။